နယူးဇီလန်နိုင်ငံကမီးတောင်ရှင်ဖြစ်တဲ့ White Island မီးတောင်ကျွန်းမှာဒီကနေ့နေ့လယ်ပိုင်းကရုတ်တရက်မီးတောင်ပါကွဲခဲ့လို့9ရောက်ထံနဲ့တေဆုံပြီး20လောက်ထိခိုက်ဒဏ်ရာရသွားပါတယ်။နိုင်ငံရဲ့အဓိကကျွန်းကြီးတစ်ခုဖြစ်တဲ့ North Island ကျွန်းကြီးရဲ့ကမ်းတော်မှာ White Island မီးတောင်တည်ရှိတာပါ။မီးတောင်မပေါက်ခင်မီးတောင်ဝန္ဒအထိကဘာလက်ရှိတဲ့တချို့သွားကြည့်ခဲ့ကြပါတယ်။ပျောက်ဆုံးနေသူတချို့ရှိနေသေးတာမို့တေဆုံသူတိုးလာနိုင်တယ်လို့နယူးဇီလန်သူရဲမင်းကြီးဂျွန်တင်းစ်ကဝယ်လင်တန်မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မီးတောင်ပေါက်တဲ့ကျွန်းပေါ်မှာဘယ်နှယောက်တိကျရှိတယ်ဆိုတာမပြောနိုင်တဲ့အစေကနန်းလောက်ရှိမယ်လို့ခန့်မှန်းကြောင်းဒူရဲမင်းကြီးတင်းစ်ကပြောပါတယ်ပျောက်ဆုံးနေသူတွေဟာနိုင်ငံတကာကကမ္ဘာလှည့်ရှိတယ်တွေဖြစ်ကြပြီးတော့တချို့က Royal Caribbean တင်မောလိုင်းရဲ့ Ovation of the Seas ဇိမ်ခံတင်မောကြီးပေါ်ကဧည့်သည်တွေဖြစ်ကြတယ်လို့ပြောပါတယ်ရဲရဲကူညီကယ်ဆယ်ရေးအတွေအနေနဲ့အဲ့ဒီနေရာသွားဖို့အန္တရာယ်ရှိနေစေဖြစ်တယ်လို့လည်းဒူရဲမင်းကြီးကပြောပါတယ်အသက်ဘေးကလွတ်လာသူ18ယောက်မှအများစုကထိခိုက်ဒဏ်ရာတွေရခဲ့ကြပြီးတချို့ကမီးလောင်ဒဏ်ရာဆူဆူဝါးဝါးရထားကြပါတယ်။သူတို့ကိုအဲ့ဒီဒေသမှာရှိတဲ့ဆေးရုံတွေမှာကုသပေးနေပါတယ်။ဝါကာရီတို့ဒေသခံတွေခေါ်ကြတဲ့ White Island မီးလောင်ကျွန်းပေါ်မှာမီးလောင်ပေါက်ချိန်လုံးကလူ90လောက်ရှိမယ်လို့အရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကခန့်မှန်းပါတယ်။တောင်ပစိဖိတ်သမုဒ္ဒရာတွေက White Island မီးလောင်ရှင်ကြီးဟာပင်လယ်ထဲကနေထိုးထွက်နေတဲ့ကျွန်းကြီးတစ်ခုလိုဖြစ်နေပြီးကမ္ဘာလှည့်ခီးတယ်တွေအသွားများကြတဲ့နေရာတစ်ခုဖြစ်ပါတယ်။